ကိုဗစ် -19 ရိုက်ခတ်မှုတံကိုအိန္ဒိယကအကြီးအကျယ်ရင်ဆိုင်နေရပြီလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ရေဒီယိုမိန့်ခွန်းမှာပြောကြားလိုက်ပါတယ်။အခုအိန္ဒိယမှာကိုဗစ်မျိုးဗီဇကွဲရောဂါပိုးအသစ်ကူးစက်ပြန့်နှံ့နေတာဖြစ်ပြီးပြီးခဲ့တဲ့24နာရီအတွင်းမှာတင်ကူးစက်သူ3သိန်းခွဲရှိပါတယ်။ကူးစက်သူဟာဒီထက်လည်းပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေပါတယ်။အမေရိကန်အနေနဲ့အိန္ဒိယနဲ့တခြားလိုအပ်တဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးဖို့ကူညီဖို့နိုင်ငံတကာအသိုင်းအဝိုင်းကလည်းဖိအားပေးတိုက်တွန်းနေပါတယ်။အမေရိကန်ကအိန္ဒိယကိုနည်းပညာအထောက်အကူနဲ့တခြားအကူအညီတွေပေးရသွားမယ်လို့အမေရိကန်ထိပ်တန်းကူးစက်ရောဂါကြွန့်ကျင်ပညာရှင်ဒေါက်တာအန်သိုနီဖောက်ချီကတောက်ကြံနေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာလည်းမနေ့ကစပြီးတော့ဈေးတွေကိုပိတ်ထားလိုက်ပါတယ်။ April 15ရက်နေ့ကစပြီးမြို့တော်မှာအသွားအလာတွေတားမြစ်ထားပေမဲ့ဈေးတွေကိုဖွင့်ခွင့်ပေးထားခဲ့တာပါ။ဈေးတွေကနေပြီးတော့ရောဂါကူးစက်မှုတိုးလာတဲ့အတွက်အခုဈေးတွေကိုမေလ9ရက်နေ့အထိပိတ်ထားဖို့ပြည်내အစိုးရကတောက်ကြံနေကအမိန့်ထုတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာအခုထိ COVID-19 ကူးစက်သူ 9,300 ကျော်ရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအနည်းဆုံးနိုင်ငံတွေတွင်ပါဝင်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအခုထိတစ်ကမ္ဘာလုံး COVID-19 ကူးစက်သူ146သန်းကျော်နဲ့သေဆုံးသူက3သန်းကျော်ရှိပါတယ်။ American ကကူးစက်သူ32သန်းကျော်နဲ့အများဆုံးဖြစ်ပြီး India က18သန်းကျော်နဲ့ Brazil ကကူးစက်သူ14သန်းကျော်ရှိပါတယ်ရှင်။